ဟောပြောပွဲကိုတနေ့တနေ့လည်းရင်တနာကြီးတနာကြီးဘုန်းကြီးတို့ဟောပြောဖို့အသတ်မှတ်ထားတာဖြစ်တဲ့အတွက်ကြောင့်တရဏဂုံသီလအလုံးသောဗုဒ္ဓဘာသာသူတော်ရှင်တို့မှာပြည့်စုံပြီးသားလို့ဘုန်းကြီးတို့အသတ်မှတ်ယူဆပါတယ်ဘုန်းကြီးအလုံးတရားတူတောင်းတဲ့အချိန်ကာလအတွက်မှာတရဏဂုံသီလခံယူခြင်းကိုဘုန်းကြီးတို့ပြည့်စုံပြီးသောပြီးသည့်ပုဂ္ဂိုလ်တို့အတွေ့ထမှန်၍တရဏဂုံသီလခံယူခြင်းမပြုကြပဲဘုရားရှိခိုးဖြင့်ဘုန်းကြီးတို့အခမ်းအနားကိုစတင်ကြရအောင်ဘုရားရှိခိုးနဲ့စတင်တဲ့အခါမှာဒီဟောပြောပဲအခမ်းအနားကိုတက်ရောက်လာကြတဲ့ပရိသတ်ချက်မှာဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်များပါလာခဲ့ရင်သူဘုရားရှိခိုးကိုမဆိုဘဲလွတ်လပ်စွာနေနိုင်ပါတယ်။ဘုရားဘာသာသူတော်ရှင်တို့အတွက်ဤဘုရားရှိခိုးကိုလိုက်လိုက်လဲလဲဆိုကြရအောင်ပါ။ဘုရားရှိခိုးကတော့ဘလက်ဘုတ်မှာဘုန်းကြီးရေးပေးထားပါတယ်။ဘလက်ဘုတ်မှာဘုန်းကြီးရေးပေးထားပါတယ်။စလုံး၃လုံးနဲ့ပါပါဠိစာပိုက်၃ပိုက်ထဲဖြစ်ပါတယ်။အဲ့ဒီစာပိုက်ကိုကြည့်ပြီးတော့ဘုန်းကြီးကရှေးဥစွာ၃កောက်တိုင်ပေးလိုက်မယ်။နောက်ထပ်ဘေးသာ၃កောက်တင်ကြီးတညတိဆိုကြဖို့ပါ။နမောဝိဝိဇဝါဒိနောအနန္တဇိနသာနမောဝိဝိဇဝါဒိနောအနန္တဇိနသာနမောဝိဝိဇဝါဒိနောအနန္တဇိနသာသုံးကောက်ဆိုလိုက်ကြပါနမောဝိဝိဇဝါဒိနောအနန္တဇိနသာနမောဝိဝိဇဝါဒိနောအနန္တဇိနသာနမောဝိဝိဇဝါဒိနောအနန္တဇိနသာအတိဘယ်လိုက်ဆိုကြရအောင်ဝိဝိဇဝါဒိနောအယယာ၌ခွဲခြင်းစိတ်ရှာဝိဗံလိရှိပေသောအနန္တဇိနသာအတိုင်းမသိရုံမာသောတရားတို့ကိုအောင်မြင်တော်မူသောမြတ်ဗုဒ္ဓအားနမောကာယဝစီမနောခြိလျက်အင်းစလီညွတ်လျောလက်ဆောင်မောရဲ့ရှိခောပါဤအရှင်ဘုရားလုံလောက်ပါပြီအဲ့ဒီဘုရားရှိခောစာပိုက်ကလေးကိုနည်းနည်းကလေးဘုန်းကြီးတို့ရှင်းဥစွာရှင်းပြပါရစေဝိပိစ္ဆဝါဒိနောအနန္တဇိနသာဒါဗုဒ္ဓရဲ့ဂုံနှစ်ပုဒ်ဖြစ်ပါဝိပိဇဝါဒီအရာရာဝေပန်လေးရှိတယ်စီစစ်လေးရှိတယ်မြတ်ဗုဒ္ဓရဲ့တရားတော်ဟာဝေပန်စီစစ်ထိုက်တဲ့တရားအရာရာမှာဝေပန်စီစစ်တဲ့ဉာဏ်ရှိသူတို့ရဲ့တရားဖြစ်ပါဗုဒ္ဓဝါဒမှာဝေပန်ခွင့်ရှိပါတယ်စီစစ်ခွင့်ရှိပါတယ်ဗုဒ္ဓဘာသာတရားတော်ပြီးဘယ်လိုတရားလဲဆိုရင်ဒီဘက်ကဖော်ပြနေတယ်ဝေပန်စီစစ်ခွင့်ရှိတဲ့ဘာသာတရားမျိုးပါဝေပန်စီစစ်ခွင့်မရှိတဲ့ဘာသာတရားမျိုးမဟုတ်ဘူးဒီအကြောင်းအရာကိုနောက်ဆက်လက်ပြီးတော့ဘုန်းကြီးတို့ပြောသွားမယ်ဟောပြောချက်တွေထဲမှာအကျယ်ပြန့်ပါသွားပါလိမ့်မယ် အကြောင်းဝိပိစ္ဆဝါဒီတဲ့မြတ်စွာဘုရားဟာဘယ်လိုပုဂ္ဂိုလ်လဲဆိုရင်ဝိပိစ္ဆဝါဒီအရာရာဝေပန်စီစစ်လိရှိတဲ့ပုဂ္ဂိုလ်တူတစုဖြစ်ပါဘုရားတို့ပရိသတ်ပေါင်းသူတော်ကောင်းတို့လည်းပဲဝေပန်စီစစ်တဲ့ဉာဏ်တော့ရှိရမှာပဲဝေပန်စီစစ်တဲ့ဉာဏ်ရှိမှဘုရားတို့ပရိသတ်ပေါင်းသူတော်ကောင်းတို့ရဲ့ကိုယ်ွယ်ရာဟာမောင်မြတ်တဲ့ကိုယ်ွယ်ရာမျိုးဖြစ်နိုင်တယ်ဝိပန်စီစစ်တဲ့ဉာဏ်မရှိသူတို့ရဲ့ကိုယ်ွယ်ရာပြီးမောင်မြတ်တဲ့ကိုယ်ွယ်ရာမျိုးမဖြစ်နိုင်ပါဘူး။ဒါကြောင့်ဝိပိစ္ဆဝါဒီနောဆိုတာဟာကိုယ်ွယ်ခံတဲ့ဗုဒ္ဓရဲ့ဂုံကိုအာယုံပြုပြီးတော့ကိုယ်ွယ်ချမ်းတဲ့သူတော်ရှင်တို့မှာစစ်မှန်တဲ့ကိုယ်ွယ်ရာကိုရပါစေရကြပါစေဆိုတဲ့ရည်ရွယ်ချက်ဖြင့်ဝိပန်တဲ့ဉာဏ်ရှိကြပါစေဆိုတဲ့ရည်ရွယ်ချက်ဖြင့်ဝိပိစ္ဆဝါဒီနောဆိုတဲ့ဗုဒ္ဓရဲ့ဂုံတစ်ပုဒ်ကိုဘုန်းကြီးတို့ထုတ်ပြီးတော့ဒီကနေ့ရှင်းကိုးသွင်းမှုပြပါပါတယ်ဒိဋ္ဌိတမအာဘကမင်းတရားဈီနံစံစဉ်ကာလမှာဗုဒ္ဓသာသနာတော်ထဲမှာယဟန်အယောင်ဆောင်ပြီးတော့တိဋ္ဌိညာစွာတို့ယဟန်ဝိရနေကြစေတို့ယဟန်တိဋ္ဌိယဟန်အတုတွေကိုယဟန်အစစ်နဲ့ခွဲဖို့ရအာလောကမင်းတရားကစစ်စီးမင်းမြန်သောအခါယဟန်တွေကိုတပါးချင်းတပါးချင်းအရှင်ဘုရားတို့ဗုဒ္ဓရဲ့ဝါဒသည်ဘယ်လိုဝါဒပါလဲလို့အာလောကမင်းကြီးကမေးတယ်ဒီတော့ယဟန်တချို့ဗာပြောသွားတယ်လို့ဆိုတော့ဗုဒ္ဓရဲ့ဝါဒသည်သတ္တဝါဒယုံနံတို့မြဲတယ်ဆိုတဲ့ဝါဒပါလို့ဆိုကြတယ်အဲ့ဒီယဟန်လူထွက်စေတချို့ယဟန်ကတော့ဗုဒ္ဓရဲ့ဝါဒကြီးအုတ်စီဒဝါဒသေပြီးနောက်ဘာမှမဖြစ်ဘူးဆိုတဲ့ဝါဒမျိုးလို့ဒီလိုပြောတယ်အဲအဲ့ဒီယဟန်လူထွက်စေတချို့ယဟန်ကြတော့ဗုဒ္ဓရဲ့ဝါဒကြီးဘာဝါဒလဲလို့မေးလိုက်တော့ကောင်းမှုမကောင်းမှုပြုဖို့မလိုဘူးဆိုတဲ့အကရိယဝါဒအဲအဲ့ဒီယဟန်လည်းလူထွက်စေအဲ့ဒီလိုအဲ့ဒီလိုစစ်စစ်စစ်စစ်သွားခဲ့ရယဟန်တော်ဗုဒ္ဓကိုတကယ်ကြည်ညိုတဲ့ဗုဒ္ဓဘာသာစစ်စစ်ယဟန်တော်များကိုမေးတဲ့အခါကျတော့ရှင်ဘုရားဗုဒ္ဓရဲ့ဝါဒကဘာဝါဒလဲလို့ဆိုတဲ့အခါဝိပိစ္ဆဝါဒပါလို့ရှိတယ်အဲ့ဒီယဟန်ဗုဒ္ဓဝါဒကိုတကယ်နားလည်ပြီးတော့ဗုဒ္ဓကိုတကယ်ကြည်ညိုတဲ့ယဟန်ပဲဆိုပြီးတော့အာသောကမင်းတရားကကိုးကွယ်တော်မူခဲ့ပါတယ်။ဒါကြောင့်ဗုဒ္ဓရဲ့ဝါဒသည်ဘာဝါဒလဲလို့ဆိုရင်ဘုန်းကြီးတို့ပရိသတ်များဤဖယားရှိခိုးတပိုက်နဲ့ပဲအရှိကတော့ပေါ်နေပါပြီ။ဗုဒ္ဓရဲ့ဝါဒသည်ဘယ်နဲ့ဝါဒပါလဲ။ဝိပိစ္ဆဝါဒဝေပန်ခွင့်ရှိတယ်စီစစ်ခွင့်ရှိတယ်ကိုးကွယ်ပြီးမိပြီဆိုရင်အဲ့ဒီကိုယ်ကိုယ်ခံတဲ့ဖယားကိုဖြစ်စီယဟန်ကိုပဲဖြစ်စီဘာမှဝေဖန်ခွင့်မရှိဘူးဆိုတဲ့ဘာသာတရားမျိုးမဟုတ်ဘူးတဲ့ဗုဒ္ဓရဲ့ဝါဒဟာအလံတရားလွတ်လပ်တယ်နောက်တစ်ပိုက်အနန္တဇိနတာအနန္တဇိနတာဒီစကားကတော့မြတ်ဗုဒ္ဓကိုယ်တိုင်ကကြွေးကြော်ခဲ့တဲ့ဇာတာကိုဘုန်းကြီးတို့သုံးထားတာပါ။ဘုန်းကြီးတို့ဗုဒ္ဓသည်ဗုဒ္ဓအဖြစ်သို့ရောက်ပြီးသောအခါဟောရီပင်ချေပလင်ပွေကနေပြီးဟောရီပင်တပတ်လည်းမှာပေါ့လေ59ရက်သတင်းသုံးပြီးတော့ဗာရဏသီဘက်ကိုတပတ်တဲ့ခရီးရှည်ထွက်တော်မူတယ်ဘာအလုံးမှာလေလို့မေးရင်သစ္စာတရားတွေပြဖို့ဘာအလုံးမှာပါလဲပါရဏသီဘက်ကိုခရီးထွက်တယ်အဲ့ဒီလိုခရီးထွက်တဲ့အခါပါရဏသီနဲ့ဗုဒ္ဓဂာယာဗုဒ္ဓဂာယာနဲ့ပါရဏသီရဲ့ကြားမှာဂာယာမျိုးဦးကတောအုပ်ကြီးဂာယာမျိုးဦးကတောအုပ်ကြီးအဲ့ဒီတော့အုတ်ကြီးကိုခရာသီသလို့ခေါ်ပါတယ်။ခရာမျိုးဦးကတော့အုတ်ကြီးကိုခရာသီသ။အဲ့ဒီတော့အုတ်ကြီးတဲ့မှာအဝတ်လုံးလုံးမဝတ်တဲ့ဒိဋ္ဌိတကရုံကြီးဥပကနဲ့ညဗုဒ္ဓတို့ဆုံကြတယ်။ ဘုန်းကြီးတို့များဗုဒ္ဓကကျက်သရေရှိရှိသင်္ကန်းကိုသဗ္ဗေဇာဝတ်ယုံလို့လုံးလုံးအဝတ်မရှိဘူးဘုန်းကြီးတို့ဟိရိဩဒပတရားထိမ့်သိမ့်တဲ့လောကကြီးကကြီးလိုက်ရင်အဝတ်မရှိတဲ့လူတွေဟာနေတိရိကပုဂ္ဂိုလ်တွေလို့ထိုခေတ်ကဒီလိုဆိုကြတယ်နေတိရိကကျက်သရေမရှိတဲ့ပုဂ္ဂိုလ်တွေပေါ့ဒီလိုဆိုကြဒါပေမဲ့သူတို့ကသူတို့အယူနဲ့သူတို့ဘာပြောလဲအဝတ်မဝတ်တာမှကျက်သရေရှိတယ်အဝတ်ကလေးတစ်စီကိုတန်ရောစဉ်တွဲနေတဲ့ပုဂ္ဂိုလ်ဟာဘေကိလိသာတွေကိုဘယ်လိုအောင်မလဲပေါ့လေသူတို့လေသူတို့အကြောင်းနဲ့သူတို့လာတာအဲ့ဒါကြောင့်အဝတ်အထည်ကိုတွဲတာမနေနဲ့တော့အကုန်စွန့်ဆိုပြီးတော့တန်စွန့်မရစွန့်ဇနီးစွန့်ဒီစွန့်နန်းစွန့်အိုးစွန့်အိမ်စွန့်တလုံးစွန့်ရုံနဲ့အာမရတန်ရောစဉ်အကျွမ်းမဲ့ဖြတ်တယ်ဆိုပြီးတော့အဝတ်ပါအကုန်စွန့်ရတဲ့ပုဂ္ဂိုလ်တွေဟာဗုဒ္ဓမပွင့်ပေါ်မီဗုဒ္ဓနဲ့ခေတ္တိုင်းအများကြီးရှိပါတယ်သူတို့ကပြောတယ်သူတို့ကိုသူတို့အောင်မြင်သူတွေတဲ့အောင်မြင်သူတွေတဲ့ဘာအောင်တာလဲဆိုတော့ကိလေသာကိုအောင်တာအဝတ်ကလေးမှာစွဲနေတဲ့အစွဲဆိုတဲ့တန်ရောစဉ်ကိလေသာကိုတောင်အောင်ပြီးတဲ့အတွက်ကြောင့်မဟုတ်လို့သူတို့ကအောင်မြင်သူတွေလို့ပြောပါတယ်အောင်မြင်သူဆိုတဲ့ဇာတ်ဟာဇီနာပါပဲအဲ့ဒီဇီနာကိုအိန္ဒိယကအတန်ထက်တော့ဂျီနာလို့အတန်ထက်ပါတယ်ဂျီနာကနေပြီးတော့နောက်တော့ဂျင်းဖြစ်လာတာပါပဲဂျင်းဆိုတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီဂျီနာအမိခံတဲ့ပုဂ္ဂိုလ်ကြီးဟောတဲ့တရားတွေဟာဂျိုင်းနီဇင်ဖြစ်လာတာပါပဲအဲ့ဒီဂျင်းဆရာကြီးရဲ့အကိန်းထဲမှာဝင်နေတဲ့ဥပကဆရာကြီးနဲ့ညဗုဒ္ဓတို့လမ်းမှာဆုံရတယ်ဆုံးသောဥပကကမြတ်ဗုဒ္ဓကိုတွေ့လျင်တွေ့ချင်းလမ်းမတက်ရင်ဆိုင်တွေ့လိုက်တော့မေးလိုက်တဲ့မေးခွန်းတွေညစွာတဲ့ကလိုရင်းကလေးပြောပါဝိပဒနာနိခောတိအဝသောဣန္ဒရိယာနိပရိသုတောသဝိဝန္နောပရိယောဓာတောကံတိသုံးအဝသောဥဒိဋ္ဌပပစီတောကောဝတိသတ္ထာဒီလိုမှမရွတ်ပြရင်လေကိုတော့လက်တန်းတွေလျှောက်ပြောတယ်လို့ထင်မှဆိုရပါတယ်။ဒါကြောင့်ဘုန်းကြီးတို့နည်းနည်းပါးပါရွတ်ခွင့်ပေးပါ။ဩရှင်အရှိမျက်နှာကြည့်ရတာအိန္ဒရေကကြည်လိုက်တာမျက်နှာကကြည်နေတယ်။အရေးစင်းကလည်းရွှေလိုဝင်းပြီးတော့နေတယ်။ဘလူကိုဆရာတင်ပြီးတော့ယဟန်ပြုခဲ့ပါသလဲအသင့်ဆရာဘသူများပါလဲ။မေကွန်ထပ်ပြောဖို့မလိုပါဘူးပြီးတော့ဘုန်းကြီးတို့မြတ်ဗုဒ္ဓကမာတိသာဝေဇိနာဟွန်တိယေပတ္တအသာဝခယံဇိတာဝေပပကဓမ္မာတတ္တမဟမုပကဇိနောသမိဒါဖြည့်တယ်ဗုဒ္ဓရဲ့ဇကားစစ်စစ်ကိုဘုန်းကြီးတို့နှုတ်ထက်ထည့်ပြီးတော့ဆိုလိုက်ရတဲ့အတွေ့အကြုံပါဠိနားလည်တဲ့ပုဂ္ဂိုလ်များနေတယ်ကဘုန်းကြီးတို့ပါပေါ့လေသိပြီးတော့ဓမ္မရတအရသာသိပြီးတော့ရှိပါတယ်ပါဠိမလိုက်စမ်းပြီးတဲ့ပုဂ္ဂိုလ်များအတွေ့တော့အရသာပေါ်မှာမဟုတ်ပါဘူးဒါကြောင့်နည်းနည်းလေးအရသာဖော်ကြည့်ရအောင်မာတိသာဝေဇိနာဟွန်တိယေပတ္တာအတဝကယံစိတံဝေပပကဓမ္မာတတမဟာမုပကဇီနောသမိဒီပိုက်ကလေးဘုန်းကြီးတို့ပြိဿရေးထမ်းရင်ကောင်းမယ်ဘုန်းကြီးကတမလင်ကိုပလင်မော်တင်ထားတော့ဆင်းပြီးရေးဖို့ရန်နည်းနည်းခက်ပါဒီတော့ဘုန်းကြီးတို့ဆရာကရေးပေးရင်ကောင်းမယ်စိတာဝေပါပကဓမ္မဆရာအဲ့ဒါလေးရေးပါစိတာဝေပါပကဓမ္မဝေတကယ့်ကိုပဲဘုန်းကြီးကဒီလိုဘာသာပြန်ပါတယ်။ပါပါကဓမ္မရုပ်မာတဲ့တရားတွေကိုဇိတာအောင်ပြီးပြီတဲ့။ငါသည်တကယ့်ကိုပဲရုပ်မာတဲ့တရားတွေကိုအောင်ပြီးပါပြီ။ဇိတာဝေပါပါကဓမ္မဒီပိုက်ကိုဘာသာပြန်တာ။ငါသည်ရုပ်မာသောတရားတော်ကိုအောင်ပြီးပြီ။တသမဟမုပကဇီနောသမိဟေဥပကဒါဆောင်ငါသည်ဇိနမြီဤတဲ့ ဟဲ့ဥပကဒါကြောင့်ငါဒီဇိနမီဤရှိကအကြောင်းပြစကားဇိတာဝေပပကဓမ္မယုံမာသောတရားတို့ကိုအောင်ပြီးပြီးဒါကြောင့်ငါဒီဇိနမီဤဒါလိုရင်ဘာသာပြန်ချက်ပဲအဲ့ဒါကြောင့်အနန္တဇီနောဟမသမီဥပကဟေဥပကဟံငါသည်အနန္တဇီနောအနန္တဇီနာမြေသည်အတမိဖြစ်တယ်ဒီလိုပြောလိုက်တယ်ယုံမာတဲ့တရားတွေကိုအောင်ပြီးပြီဆိုတာယုံမာတဲ့တရားတစည်းတစည်းသားလေးအောင်ပြီးတော့မအောင်သေးတာဒီကြံသေးသလားလို့မေးခဲ့ရင်အနန္တဇီနောဆိုတဲ့ပုဂ္ဂိုလ်ပြောနေတယ်အတိုင်းမသိအချွေးမရှိအကုန်လုံးအောင်ပြီးပြီ။ရုံမာတဲ့တရားတွေအချွေးမရှိအကုန်လုံးအောင်မြင်ပြီးတဲ့အတွက်ကြောင့်ဘုန်းကြီးတို့မြတ်ဗုဒ္ဓသည်အနန္တဇိနမိပါသည်။ရုံမာသောတရားတွေအကုန်လုံးအချွေးမရှိအောင်ပြီးသောကြောင့်အနန္တဇိနမိပါသည်။ဘုန်းကြီးတို့ဘုရားရှိခိုးရှင်းလင်းကြပါနမောဝိပိသဝါဒီနောအနန္တဇီနာသဝိပိသဝါဒီနောအယယအကြောင်းအကျိုးဤနှမျိုးကိုခွဲခြားဝေဖန်လိရှိပေသောအကြောင်းအကျိုးအကောင်းအဆိုးမှန်သမျှကိုခွဲခြားဝေဖန်လိရှိပေသောဝိပိသဝါဒီနောအကြောင်းအကျိုးအကောင်းအဆိုးမှန်သမျှကိုခွဲခြားဝေဖန်လိရှိပေသောအနန္တဇီနသာယုံမာတဲ့တရားတွေအကုန်လုံးကိုအကျဉ်းမရှိအောင်မြင်တော်မူပြီးသောမြတ်ဗုဒ္ဓအားနမောကာယဝစီမနောချီလရဲ့အိဇလိညောလယုလက်ဆောင်မိုးရွှေရှိခိုးရခြင်းသည်အတုဘဝတုကောင်းစွာမသွယ်ဖြစ်ပါစေတော်သတည်းဘုန်းကြီးတို့ဘုရားရှိခိုးရှင်းလင်းချက်ပြောပြီးတော့ဘုန်းကြီးတို့ဟောပြောချက်ကိုစားကြရအောင်ဘုန်းကြီးတို့ယခုလိုဟောပြောခွင့်ရအောင်တရားနာကြားတဲ့ပုဂ္ဂိုလ်တွေနာကြားခွင့်ရအောင်ဘဘက်ကနေပြီးတော့စီမံဆောင်ရွက်ပေးကြပေးတော့တက္ကသိုလ်မြတ်ဗုဒ္ဓဘာသာအသင်းကြီးရဲ့အမှုဆောင်လူကြီးများအသင်းသူအသင်းသားများအားကြ ாய လာကြတဲ့ပရိသတ်များရဲ့ကိုစားပေါ့လေဘုန်းကြီးတို့ကလိုက်လဲလဲလဲကျေးဇူးတင်ကြောင်းကျေးဇူးတင်စကားကိုဘုန်းကြီးတို့ရှေ့ဥစွာပြောကြပါလေဘုန်းကြီးတို့တက္ကသိုလ်များဗုဒ္ဓဘာသာအသိဉာဏ်ဆိုပြီးတော့ထဲထဲဝါဝခန့်ခန့်ညာညာနှစ်ပေါင်းများစွာကဖွဲ့စည်းထားတဲ့အသိဉာဏ်ကဗုဒ္ဓဘာသာတရားတော်ပြန့်ပွားရေးတနည်းဆိုရင်သစ္စာတရားများပြန့်ပွားရေးတနည်းဆိုရင်ဘိဓမ္မာတရားများပြန့်ပွားရေးနောက်တစ်မျိုးရိုးရိုးပြောရရင်တော့အမှန်တရားပြန့်ပွားရေးတို့ကိုယခုလိုအမြဲမပြတ်ဆောင်ရွက်နေကြတဲ့အတွက်ကြောင့်ဘုန်းကြီးတို့အလွန်ပဲဝတ်သာပါတယ်ဓာတ်ထည့်တို့ပြီးတော့လည်းပဲအမြဲမပြတ်ဆောင်ရွက်ကြပါလို့တိုက်တွန်းပါတယ်ဆောင်ရွက်နိုင်ကြပါစေလို့လည်းဘုန်းကြီးတို့ပတ္ထနာပြုပါဘုရားရဲ့တရားတော်ဒီသစ္စာတရားဆိုတာကိုတော့ဘုရားတို့ပြိသဆွေးနွေးစွာမှတ်သားထားရမှာ။အမတ်ကြီးရဲ့အပြင်မဲ့နိုင်ငံခန့်များများကတက္ကသိုလ်အသီးသီးမှဘုရားဘာသာဟုတ်သည်ပဲဖြစ်စေမဟုတ်သည်ပဲဖြစ်စေဆရာဆရာမတွေရောကျောင်းသူကျောင်းသားတွေရောဘုရားဘာသာအသင်းအဘိဓမ္မာလိလာရေးအသင်းဆိုပြီးတော့အသင်းတွေဖွဲ့စည်းထားတာကဘာရရကတက္ကသိုလ်ခမည်းများမှရှိနေပါလေ။အဲ့ဒီထဲဗုဒ္ဓဘာသာမဟုတ်တဲ့အမျိုးသားအမျိုးသမီးတွေကလည်းအမေတက်တက်ကြွကြပါဝင်နေကြတာဟာဘုန်းကြီးတို့ဗမာပြည်တစ်အံ့ဩစရာကောင်းတယ်။ဗုဒ္ဓဘာသာအသင်းဆိုပြီးတော့ဗုဒ္ဓဘာသာမှသာလင်ပါဝင်ခွင့်ရှိတာမဟုတ်ဘူးဗုဒ္ဓဘာသာမဟုတ်လည်းပါဝင်ခွင့်ရှိတယ်အဲ့တော့လန်ဒန်တက္ကသိုလ်များဆိုလို့ရှိရင်ဗုဒ္ဓဘာသာအသင်းဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါ။အ အော့စလိုယူနီဗာစီတီဆိုလဲဒီတိုင်းမှာဗုဒ္ဓဘာသာအသင်းဆိုဖွဲ့ထားတယ်ဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေအများကြီးပါကြတယ်မန်ချက်စတာယူနီဗာစီတီဆိုလို့ရှိရင်ဒီတိုင်းမှာအဲ့ဒီမှာတော့အဘိဓမ္မာအသင်းဆိုပြီးတော့ဖွဲ့ထားတယ်ထိုအဘိဓမ္မာအသင်းမှာကျောင်းသူကျောင်းသားတွေကသိတဲ့ကြွားလို့နှိမ့်တော်ဖလဲပွဲတွေဆင်မီနာတွေသူတို့မကြမကြာလုပ်ကြတယ်အဲ့ဒီဆက်မီနာတွေမှာဖတ်တဲ့စာရန်တွေကျောင်းသူကျောင်းသားတွေပြုစုတဲ့စာရန်တွေဆရာဆရာမတွေပြုစုတဲ့စာရန်တွေကိုအကုန်လုံးပေါင်းစုပြီးတော့မန်ချက်စတာယူနီဗာစီတီကအဲ့ဒါအဘိဓမ္မာစာအုပ်တီတောင်မှထုတ်ထားပြီးထွက်လဲထွက်နေပါပြီအဲ့ဒီစာအုပ်တီဘုန်းကြီးတို့ဟောအင်္ဂလန်မှာပါပြီးတော့နေခဲ့စဉ်ကတည်းကဘုန်းကြီးတို့ရခဲ့ဘူးတဲ့အခုလည်းအဲ့ဒီစာအုပ်တီဘုန်းကြီးတို့လက်ထဲမှာရှိတယ်အဲ့တော့ဘုန်းကြီးတို့ကသိအံဩတယ်ပေါ့လေ။ဘာအံဩတာလဲလို့ဆိုတော့ဩ။ဘုဒ္ဓရဲ့ဘိဓမ္မာတရားကိုသူတို့များဒီလောက်တောင်လိုလားတောင်းတနေကြတယ်။အဲ့ဒီလိုလားတောင်းတတဲ့အထက်ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကပို့ပြီးတော့စိတ်ဝင်စားနေကြတယ်ဆိုတာကိုဒါကိုဘုန်းကြီးတို့အံဩ။အဲ့တော့သူတို့များဒီလိုလုံးနေတယ်ဆိုတာကိုသိကြသိရတဲ့အချိန်ကစပြီးတော့ဒုတိုင်းပြီတို့အမျိုးသားအမျိုးသမီးညီကိုမောင်နှမတွေနဲ့ဒီလိုဖြစ်ရင်ကောင်းမှာပဲလို့ဘုန်းကြီးတို့စိတ်ဆန္ဒမြန်မြန်ကြီးတို့စင်တဲ့ကဖြစ်ခဲ့ပါဒီကနေ့ဘုန်းကြီးတို့ဒီအခွင့်အရေးကိုရငယ်တဲ့အတွဲကြောင့်ဘုန်းကြီးတို့သိပြီးတော့ဝမ်းသာတယ်တနည်းတော့ဘုန်းကြီးတို့ဆန္ဒပြည့်သွားတယ်လို့တော့မဆိုသေးဘူးတော့တော်တော်ကြာဒါနဲ့ရက်နေမှာဆိုရတယ်ဟုတ်လားဘုန်းကြီးတို့ဆန္ဒပြည့်ဝဖို့ရဒီကနေ့စတင်ခြေလှမ်းခြင်းမှာပဲဘုန်းကြီးတို့ပရိသတ်ပေါင်းတော်ကောင်းတို့ဒါဒီကနေ့တော့ဘုန်းကြီးတို့ကောင်းစဉ်ဘယ်နဲ့ပေးထားကိုယ်ကိုယ်ချင်းနဲ့ဘာသာတရားဒီလိုပေးထားပါလားကိုယ်ကိုယ်ချင်းနဲ့ဘာသာတရားဆိုတာကိုဘုန်းကြီးတို့ပေးထားတော့ဘုန်းကြီးတို့ပရိသတ်ပေါင်းသူတော်ကောင်းတို့ကိုဘုန်းကြီးတို့ဖြန့်ချီခဲ့ဘူးတဲ့အစောက်တော်ရှိပါတယ်ဗုဒ္ဓဘာသာသည် religion ဆိုတဲ့ဘာသာရေးမျိုးမဟုတ်ဆိုပြီးတော့ဘုန်းကြီးတို့အိန္ဒိယပြည်နယူးဒေလီမြို့တုန်းက All India Radio ကနေအပန်လွှင့်ပြီးတော့ဟောခဲ့တဲ့စာရန်ကလေးကိုဘုန်းကြီးတို့ပရိသတ်အားဖြန့်ချီပေးထားဖို့ပါတယ် religion ဆိုတဲ့ဘာသာရေးမျိုးမဟုတ်ကြောင်းဘုန်းကြီးတို့ဘာကြောင့်ပြောတယ်လဲလို့ဆိုတော့အများကြီးဘုန်းကြီးတို့မပြောပါရစေနဲ့တစ်လုံးနှလုံးပဲဘုန်းကြီးတို့နည်းနည်းပါးပါးပြောပါရစေreligion ဆိုတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ encyclopedia တွေ dictionary တွေတော်တော်များများဘုန်းကြီးရှိသလောက်ပေါ့လေရှောက်ပြီးတော့ဖွင့်ကြည့်တယ်ကြည့်တော့ Oxford dictionary တအုပ်ကဆိုတာပဲဘုန်းကြီးတို့ပြောပါမယ် religion ဆိုတဲ့ဥစ္စာဟာ belief in worship of a god ဒီတွေကဗုဒ္ဓဘာသာနဲ့ဝေးသွားပြီဆိုတာပရိသတ်သဘောပေါက်ပြီBelief in worship of a god. ပြီးတော့ supernatural ruling power. God ဘုမဟော supernatural ruling power ကိုကိုယ်ကိုယ်ယုံကြည်တဲ့သဘောကို religion လို့ခေါ်တာ. God ဘုမဟော supernatural ruling power.သာဝဝတရားတည်တဲ့လွန်ကဲနေတဲ့တကောအဲ့ဒီတကောကပါလဲဆိုဒီလောကကြီးကိုလွှမ်းမိုးပြီးတော့အုပ်ချုပ်တယ်စူပါနက်ရှင်ရူလင်ပါဝါသာဝဝတရားတည်တဲ့လွန်ကဲနေတဲ့ကဘာကြီးကိုလွှမ်းမိုးအုပ်ချုပ်တဲ့တကောအဲ့ဒီတကောကိုယုံကြည်ကိုးကွယ်တာကိုပါခေါ် religion လို့ခေါ်တယ်ဘုန်းကြီးတို့ရဲ့ဗုဒ္ဓတရားတော်အရာကိုးကွယ်ခြင်းကအဲ့ဒါမျိုးကိုမဟုတ်ဩရဘာသာကို religion လို့ဩဟာရသုံးစရာမရှိရင်တော့ religion လို့သုံးရင်တော့သုံးနိုင်ခွင့်ရှိပါတယ်ဗုဒ္ဓတရားတော်ကြီးအဲ့ဒီ religion နဲ့မှာတော့ဘယ်လိုမှမပါခုဘုန်းကြီးတို့ပြောပြထားတယ်ဒီပြင်ကျမ်းတွေအများကြီးပြောရင်ဒီတစ်လုံးနဲ့ဘုန်းကြီးတို့သိအချိန်ကုန်သွားမှာစိုးလို့ university ကမြေကောင်းသားတွေမြေကောင်းသမီးတွေဆရာဆရာမတွေဆိုတော့ဒီလိုစာပေမှာဘုန်းကြီးတို့ထက်ပိုပြီးတော့အလံကျေပါတယ်အမြင်ကျေပါတယ်ဒါကြောင့်ဘုန်းကြီးဒီတစ်လုံးပဲပြောပါရစေ religion ဆိုတာဟာ belief in worship of a god or supernatural ruling power အဲ့ဒါဟာ religion ဘုန်းကြီးတို့ဗုဒ္ဓဘာသာကဒီမျိုးစားကိုမဟုတ်ခေါ်ကိုယုံကြည်ကိုးကွယ်ခြင်းသို့မဟုတ်ကဘာကြီးကိုလွှမ်းမိုးအုပ်ချုပ်တဲ့တကူတမျိုးမျိုးကိုယုံကြည်ကိုးကွယ်ခြင်းအဲ့ဒါမျိုးကို religion လို့ခေါ်ပါတယ်အဲ့ဒီ dictionary မှာပဲ a system of a faith or worship based on such a belief ကိုယ်နဲ့ကိုယ်နဲ့က supernatural power ကိုယုံကြည်ပြီးတော့ကိုးကွယ်နေတဲ့စနစ်တမျိုးပါပဲတဲ့သူကဒီလိုပြောထားတယ်အဲ့ဒါကြောင့်ဘုန်းကြီးတို့ဘုရားဘာသာတရားတော်ဒီဒီထဲမှာမပါတဲ့အကြောင်းတော့ဘုန်းကြီးတို့ပရိသတ်ဒီလောက်ဆိုသဘောပေါက်ပြီးရှေ့ပို့ပြီးတော့ရှင်းသွားမယ်အဲ့တော့ဘုန်းကြီးတို့ယဗုဒ္ဓကိုယ်တိုင်မိန်တော်မူတဲ့ဒီစာပိုက်တွေကိုဘုန်းကြီးတို့ဆရာကရေးပေးရင်တော့အလုံးပြည့်စုံရမယ်ထင်တယ်ဘုန်းကြီးပြောတာနဲ့ပဲရတော့ရလောက်ပါတယ်ဆရာတို့ဘုန်းကြီးတို့မြတ်ဗုဒ္ဓမင်းတော်မူသည့်ပါဠိတော်ပေါင်းများစွာတဲ့ကအခေါကံရိများစွာပြုเสียရှိပါတယ်။ဘုန်းကြီးပါဠိတစ်ပိုက်အခေါကာရုပ်ပါရစေ။ဘဟံဝေတရဏံယန္တိပပတ္တဏိဝနာနိသာ။အာရမရုခစေတယနိမနုဿဘယတိစိတာ။ခုနအပံမျိုးတော်မဟုတ်ပြန်တော့ဘူးနော်။ဘဟံဝေသရဏံယန္တိပပတ္တဏိဝနာနိသအာရမရုခစေတယာနိမနုဿဘယတိစိတာဘေးအမျိုးမျိုးတို့ဖြင့်၆လန့်ခံကြရကုန်သောတတ္တဝါများစွာတို့သည်အမျိုးမျိုးကိုးကွယ်ရာရှာကြတယ်ဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံရတဲ့တတ္တဝါတို့သည်ကိုးကွယ်ရာအမျိုးမျိုးရှာကြတယ်။ဘာတွေကိုးကွယ်သလဲ။ပါပတဏိစတချို့တောင်ကြီးတွေကိုးကွယ်တယ်။ဝဏ္ဏဏိစတချို့တောကိုးကွယ်တယ်။အာရမတချို့ဥယျာဉ်ကြီးတွေကိုးကွယ်တယ်။ရုခာတဲ့တချို့သစ်ပင်ကြီးတွေကိုးကွယ်တယ်တချို့ကြတော့စေတယာနိစာစေတီကြီးတွေကိုးကွယ်တယ်ဘေးဒုက္ခအမျိုးမျိုးဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံရတဲ့လူသားတို့သည်ကိုးကွယ်ရာအမျိုးမျိုးရှာကြသည်ကိုးကွယ်ရာတွေကဘာတွေလဲတောတောင်ရေမြေနိလနခတာယသစ်ပင်ဥယင်စိတ္တိတဲ့အဲ့ဓာ ड़ी ကိုးကွယ်ကြတယ်ဒီထင်မဲ့ဘုန်းကြီးတို့ပြိဿထူးဆန်းသွားမလားစိတ္တိဆိုတဲ့စကားတလုံးဘုန်းကြီးထည့်ပြောလိုက်တယ်ဒီတော့ဒီဘုန်းထာရဲ့မိန်ကွန်းတော်ပါဠိတော်ဘိုက်ကိုမရှင်းလင်းသေးမိစိတ္တိဆိုတဲ့စလုံးထည့်သုံးထားတာကိုဘုန်းကြီးတို့နည်းနည်းရှင်းလင်းတင်ပြပါရစေအိန္ဒိယဒီဝေသာလီမြို့ရဲ့ပတ်ဝန်းကျင်မှာမာရန္တဒစေတီဂေါတမကစေတီဘဟုပုဒ္ဒစေတီစာပါလစေတီဥဒေနစေတီပတ္တံဘစေတီသာသူเจ้าသားတွေစေတီစေတီလို့ဘယ်နှခွန်းပြောလိုက်နောက်တစ်ခေါက်ပြန်အောင်မယ်မဟာရန္တစေတီသဗ္ဗလစေတီဂေါတမကစေတီမတ္တံဘစေတီဘဟုပုဒ္ဒစေတီဥဒေနစေတီဘယ်နှမျိုးပြောလိုက်လဲအဲဟုတ်လားဝေသလီမှာဝေသလီဆိုတာရခိုင်ပြည်ကဝေသလီပြောတာမဟုတ်ပါဘူးအိန္ဒိယကဝေသလီမြို့ကိုပြောပါတယ်စီတီစီတီဆိုပြီးတော့ရှိနေပါပြီအော်စရာမကောင်းဘူးလားစီတီဆိုတာမြတ်ဗုဒ္ဓပေါ်မှသာလျှင်ပေါ်ရတာမျိုးဖြစ်ပါတယ် ပိဿအများကြီးသိထားတဲ့ဓာတုဇီရီဓမ္မဇီရီပရိဘောဂဇီရီဩရိတကဇီရီဒါကိုအများကြီးသိတယ်ဘုန်းကြီးတို့တန်ထပ်ပြီးတော့သိမရှင်းပါဘူးဘုရားရဲ့ရုပ်ပိုင်းကဖြစ်တဲ့ဓာတ်တော်အသွေးသားဆံပင်မွေးညင်တာဓာတုဇီဉာဏ်တော်ကဖြစ်တဲ့ဓမ္မခန္ဓာပိဋကသုံးပုံဓာတုဇီရီဘုရားသုံးဆောင်တဲ့ဗောဓိပင်ဇေရဝံကျောင်းစသည်တပိဋ္ဌင်္ဂန္ဓာတွေပရိဘောဂဇီတိဗုဒ္ဓကိုပုံတူပြုပြီးတော့ဗုဒ္ဓကိုရည်ညွှန်းပြီးတော့ထုထားတဲ့ပုံတူတွေကဩဒိဋ္ဌကဇီတိအဲ့ဒီဇီတိတွေဟာဗုဒ္ဓပေါ်မှပေါ်တယ်ဗုဒ္ဓမပေါ်ခင်ဇီတိမရှိနိုင်သိကြရဲ့လားဖယံမပရိနိဗ္ဗာန်မဆံသေးဘဲနဲ့ဓာတုဇီတိမရှိဘူးဗုဒ္ဓတရားတစ်လုံးမှမဟောသေးဘဲနဲ့ဓမ္မဇီတိမရှိနိုင်ဗုဒ္ဓရဲ့ဗောဓိပင်မပေါက်သေးသမျှကာလပတ်လုံးပရိဘောဂဇီရီမပေါ်နိုင်ယုတ်ထုစင်တုတွေမထုသေးသမျှကာလပတ်လုံးယုတ်ထုစင်တုမပေါ်သေးသမျှကာလပတ်လုံးပရိဘောဂဩဒိဋ္ဌကဇီရီမရှိနိုင်ဟုတ်တယ်နော်စင်တုပေါ်တဲ့သမိုင်းတွေပါတယ်စစ်ဆေးရင်သိကြပါမယ်ဒီလောက်မှတ်ထားဒီတော့ခုဝေတန်လီမှာဗုဒ္ဓမပွင့်ရင်တည်းကဇေဒီဗေနစုချားလိုက်ဓာတုဇေဒီဓမ္မဇေဒီပရိဘောဂဇေဒီဩဒိဋ္ဌကဇေဒီကဗုဒ္ဓပွင့်မှပေါ်ရတဲ့ဇေဒီတွေဖြစ်တဲ့သို့သောဗုဒ္ဓမပွင့်ရင်တည်းကိုကသာရန္တတဇေဒီတဲ့သာပါဠဇေဒီတဲ့ဂေါတမကဇေဒီတဲ့ဘောဗုဒ္ဓဇေဒီသတ္တမ္ပဇေဒီဥဒိဏဇေဒီလို့ဇေဒီတွေဇေဒီတွေရှိနေခဲ့ပြီအဲ့ဒါဘာတွေလဲဆိုတော့ဝေသလီပြည်ကြီးတပြည်လုံးရဲ့ပတ်ဝန်းကျင်မှာလေပါရန္တဒစေတီဆိုတာဟာပါရန္တဒနတ်ဘလူကြီးရဲ့နတ်ကွန်ကြီးဖြစ်တယ်ဥဒေနစေတီဆိုတာဥဒေနနတ်ဘလူကြီးရဲ့နတ်ကွန်ဖြစ်တယ်ဂေါတမကစေတီတဲ့ဂေါတမကနတ်ဘလူကြီးရဲ့နတ်ကွန်ကြီးဖြစ်တယ်စာပါဏစေတီစာပါဏနတ်ဘလူရဲ့နတ်ကွန်ဖြစ်တယ်ပတ္တံဖစေတီမအဲ့ဒါနည်းနည်းလေးထူးတယ်ဥယင်ကြီးဥယင်ကြီးတရပင်ခုနှစ်ပင်ထူးထူးခြားခြားစီတန်းပြီးတော့ပေါက်တရပင်ခုနှစ်ပင်စီတန်းပြီးတော့ပေါက်နေတဲ့ဥယင်မှာနမင်းကြီးများအုတ်ချုပ်နေတယ်ဆိုပြီးတော့ဒီသရေပင်ကြီးတွေအကိုင်းမချိုးနဲ့အရွက်မခူးနဲ့အသီးမစားနဲ့နတ်ပန်းလေးမဲ့ကြောက်လုံးလို့ဆိုပြီးတော့သရေပင်ခုနှစ်ပင်ရှစ်ခိုးရာကစားအဲ့ဒါသတ္တံဘစီတီလို့ဖြစ်သွားတယ်သရေခုနှစ်ပင်နတ်ကုန်းမဲ့ဘဟုဗုဒ္ဓစီတီဒါလည်းနည်းနည်းစိတ်ဝင်စားဖို့ကောင်းတယ်နတ်သမီးနဲ့နတ်သားဇနီးခင်မွန်းနှစ်ယောက်နေကြတယ်နေနေအရက်ပြောပြောရရင်နဲ့လင်မယားနှစ်ယောက်နေကြတယ်သားသမီးတွေအများကြီးပဲတဲ့နဲ့လင်သားတွေသမီးတွေငွေသေးတာပဲသားသမီးအလွန်များတဲ့အဲ့ဒီနဲ့ဇနီးခင်မွန်းနေတဲ့ဥယျာဉ်ကြီးကိုဘဟုဗုဒ္ဓဇေဒီဆိုပြီးတော့ဝေသံလီကကိုးကွယ်ကြပါတယ်ဘယ်လိုပုဂ္ဂိုလ်တွေကိုးကွယ်မယ်ဆိုတာစဉ်းစားကြည့်ရင်သိလောက်တယ်သာသမီသိမ့်များတဲ့နတ်သမီးနတ်သားကိုကိုးကွယ်တယ်ဆိုတော့အဲ့ဒါတခုခုဖြစ်ရမယ်ပေါ့လေသူ့အကြောင်းလေးတွေနဲ့သူဒီလိုကိုးကွယ်လာကြတာဒီတော့ခုဘုန်းကြီးပြောလို့တဲ့ဒိဗေနားလည်ပြီးဝေသလီတစ်ပတ်လည်းကစီတီစီတီဆိုတာဒီအကုန်လုံးဘုန်းကြီးတို့ပရိသတ်ဘာတွေပါလဲဘာတွေပါလဲနတ်ကုန်းနေကြီးပဲနတ်ကွန်းတွေကိုအိန္ဒိယမှာဗုဒ္ဓမပွင့်ခင်ကဘယ်နဲ့ခေါ်လဲစီတီစီတီတပံအမစီတီတပံပူစီတပံဣဋ္ဌာတိစီတီယံရှစ်ခိုးအပ်သောအရာဌာနအယုအပိပြုအပ်သောအရာဌာနပူဇော်ဒိတ်သောအဲပူဇော်အပ်သောအရာဌာနရှစ်ခိုးအပ်အယုဒေပြုအပူဇော်အပ်တဲ့အရာဌာနတွေအကုန်လုံးကိုဘာခေါ်စီရီအဲ့ဒါအိန္ဒိယမှာရှေးကခေါ်တဲ့ခေါ်ယူခေါ်စဉ်ဖြစ်ပါရှေးခိုးရတဲ့နေရာအကုန်လုံးအိန္ဒိယကစီရီလို့ခေါ်ပလိုက်တာ အယုဘီပြုရမယ်နေရာတွေအကုန်လုံးကိုဇီရီခေါ်ပလိုက်ကြရှ िख ိုးသိရှ िख ိုးတဲ့ပူဇော်သိပူဇော်တိုက်တယ်မထိုက်တယ်မတွေ့ဘူးသူတို့ရှ िख ိုးရင်အဲ့ဒါအကုန်လုံးသူတို့ကတော့ဇီရီပဲခေါ်တော့တာပါပဲအဲ့ဒါနဲ့မြတ်ဗုဒ္ဓပွင့်တော်မူတဲ့အချိန်ရောက်တော့အဲ့ဒီဇီရီလို့ခေါ်တဲ့နတ်ကွန်းကြီးတွေနဲ့ဘုန်းကြီးတို့မြတ်ဗုဒ္ဓရဲ့ဇီရီ၄ပါးနဲ့ခွဲထပ်ပြီးတော့မြတ်စွာဘုရားကဇီရီဆိုတာဓာတာဆိုတာကိုခွဲပြီးတော့နောက်တော့ပြန်ပြောပြရတယ်ဒီတော့ရေကိုဝေသာလီပြည်သူပြည်သားတွေဟာနတ်စင်နေနတ်ကုန်းနေအကုန်လုံးကိုဇီရီသမုတ်ပြီးတော့ရှစ်ခိုးနေကြကြောင်းဘုန်းကြီးတို့ပြိသဗုဒ္ဓမပွင့်ခင်တည်းကရှိနေခဲ့ပြီဆိုသည့်အကြောင်းကိုသိကြရပါပြီဒီနေ့ကဘာမှာအလွန်ထင်ရှားတဲ့ကိုကိုရာဘာသာကြီးလေးခုတို့တွင်တဟိန္ဒူဝါဒတီထောင်သူနှင့်တီထောင်သည့်သက္ကရိဝိရှာလို့မရတီထောင်သူနှင့်တီထောင်သည့်သက္ကရိဝိရှာလို့မရနှစ်ဗုဒ္ဓဝါဒခရစ်တော်ဤရှေ့623နှစ်စော၍ပေါ်ပေါက်ခဲ့ပါတယ်အလုံးမှတ်လို့ရကြပြီထင်ပါတယ်သုံးခရိယံဝါဒဗုဒ္ဓဤနောက်ဗုဒ္ဓဝါဒနောက်ပေါ်လေ623နှစ်နောက်ကြပြီးတော့ပေါ်ပေါက်ခဲ့ပါတယ်စောတာနဲ့နောက်ကြတာလေးအစ္စလမ်ဝါဒဗုဒ္ဓဤနောက်ဘုန်းကြီးတွက်ပြီးသားတကားတဲ့တန်ပြောလိုက်ပါမယ်တထောက်တရ64နှစ်နောက်ကြ၍ပေါ်ပေါက်ပါတယ်ကဗဘာသာကြီး၄ခုဟိန္ဒူဝါဒတီထောင်သူနဲ့တီထောင်သည့်သက်ကရိရှာလို့မရပါဘူးစောလုံးလို့ဖြစ်ပါတယ်တနည်းအားဖြင့်ထိုဝါဒကိုတီထောင်တဲ့ဖောင်းဒါတီထောင်သူရင်လို့ပြည်ပြည်သန်းသန်းမရှိတဲ့အတွေ့အကြုံကိုသက်ကရိမဖော်ထုတ်နိုင်ခြင်းဖြစ်ပါတယ်ဟိန္ဒူဝါဒရဲ့စတင်ပေါ်ပေါက်တဲ့သက်ကရိဘာကြောင့်မပြောနိုင်ကလေးဆိုရင်အဖြေကတော့ထိုဝါဒကိုတီထောင်တဲ့ပုဂ္ဂိုလ်ကမရှိတဲ့အတွေ့အကြုံထိုဝါဒဟိန္ဒူဝါဒတီထောင်တဲ့သက်ကရိကိုပြောမပြနိုင်ပါဘူးတီထောင်တဲ့ပုဂ္ဂိုလ်ရှိရင်တီထောင်သူရဲ့သက်ကရိကိုစူးစမ်းရရှာရင်ရနိုင်စရာအကြောင်းရှိပါတယ်ဗုဒ္ဓဝါဒကဟိန္ဒူဝါဒရဲ့နောက်ဘလောက်ကြတယ်ဆိုတာကိုပြောလို့မဖြစ်တော့ဘူး။ဘာကြောင့်လဲဟိန္ဒူဝါဒရဲ့သက်ကရိမရှိတဲ့အတွက်ကြောင့်ဗုဒ္ဓဝါဒကဟိန္ဒူရဲ့နောက်မှာဘလောက်ကြတယ်ဆိုတာပြောလို့မဖြစ်တော့။ခရစ်တော်တဲ့ဘလောက်စောတယ်ဆိုတာတော့တိတိကျကျပြောလို့ရပါတယ်။623နှစ်စောပါတယ်။ BC 623သိတ္တထကိုလုံမဏီမှာဖွားပါတယ623လုံမဏီမှာသိတ္တထမင်းသာဖွားတော့ဖွားလျင်ဖွားခြင်းပဲဗုဒ္ဓဝါဒပြီးပေါ်ပေါက်ပြီးလားလို့ဆိုရင်ဘုရားတို့ပြတ်ဒီလောက်တော့ဘုရားတို့မပြောဘဲနဲ့သိပါတယ်မင်းသိတ္တဖွားတာနဲ့တပြိုင်နက်တည်းဗုဒ္ဓဝါဒပေါ်လာတာမဟုတ်သေးပါဘူးပွားတဲ့သက်ကလေးကိုသာဘုန်းကြီးတို့ကပြောထားတာဗုဒ္ဓရဲ့ဝါဒဘယ်တော့မှပေါ်မလဲဗုဒ္ဓအဖြစ်ကိုရောင်းမှပဲဗုဒ္ဓဝါဒကပေါ်ရမယ်ဒီတော့ဘောရမူတီကစပြီးတော့ဗုဒ္ဓဖြစ်တော်မူသည့်အသည့်ကြားထဲမှာနှစ်ပေါင်းဘလောက်ကြာသလဲဒါဆိုရင်တော့ဘုန်းကြီးတို့မျိုးကောင်းသားတွေမျိုးကောင်းသမီးတွေအကြောင်းသူအကြောင်းသားတွေလက်ရီစရောဘုရားကြီးရဲ့ခုနှစ်ဘုရားရှိခိုးကိုကြည်ကြည်ညံ့ညံ့
လေးလာထားရင်ဒါသိနိုင်တယ်ဒီတော့ဘုန်းကြီးတို့ကရွတ်ပြအောင်မယ်ဆိုရင်အချိန်လေးအများကြီးကုံသွားမှာစိုးရိမ်နေရပါတယ်ဘုန်းကြီးတို့များသိတတ်တာဒီမင်းသားဒီဘုရားရှိတော်မက်တော်ဘယ်လောက်ပါလဲ35နှစ်အဲ့ဒါကြောင့် BC 623ထဲမှာ35နှစ်ကိုနှုတ်လိုက်ရင်988ဖြစ်ပါတယ်ဗုဒ္ဓအဖြစ်ဘယ်နှစ်ရောက်သလဲ BC 988မှာရောက်ပါတယ်ဗုဒ္ဓဝါဒအဲ့ဒီအချိန်စတင်ပေါ်ပေါက်ပြီးလို့ဆိုနိုင်ပါလိမ့်အဲ့ဒီအကြောင်းအရာတို့ကိုဘုန်းကြီးတို့ရေးထုတ်ပြီးတော့ဖြန့်ချိထားတဲ့ဗုဒ္ဓလို့ဆိုတဲ့ကမ္ဘာတိရကုခရီးစဉ်မှတ်တမ်းစာအုပ်ငယ်ကလေးတွေမှာဘုရားတို့ပရိသတ်ဖတ်ရှုနိုင်ပါတယ်ဗုဒ္ဓရဲ့နောက်နှစ်ပေါင်း623နှစ်နောက်ကျပြီးမှဘသူပေါ်လာတယ်လဲ Jesus Christ ကိုဂျေရုဆလင်မှာဖွားပါတယ်ဒီတော့ဘုရားနောက်ခရစ်တော်ပြီးနှစ်ပေါင်း623နှစ်နောက်ကျပါတယ်ဂျေဇုခရစ်ဘွားလျင်ဘွားရှင်ခရိယံဝါဒပေါ်လာတာမဟုတ်သေးဘူးဆိုတာလဲဘုရားတို့ပရိသတ်သိကြမှာပါပဲခရိယံဝါဒဘယ်လောက်ကြမှာပေါ်တယ်လဲဂျေဇုခရစ်တရားဆဟောတဲ့အချိန်မှာခရိယံဝါဒပေါ်မှာဖြစ်ရမှာပေါ့ဂျေဇုသခရိုက်တရားစတင်ဟောတဲ့အချိန်ကိုရှာဖွေကြည့်တဲ့အခါအသက်30ကျော်ကျော်မှတရားဆောက်ဟောတယ်လို့ဘုန်းကြီးတို့အမှတ်တမ်းများမှဒီလိုတွေ့ရပါဒါကြောင့်623ထဲမှာနှစ်30နှုတ်ကြည့်လိုက်ပြီးတော့ခရိယံဝါဒဘယ်အချိန်စပေါ်တယ်ဆိုတာဘုန်းကြီးတို့ပရိသတ်တွေ့လို့ရတယ်623ထဲမှာ230နှုတ်ကြည့်လိုက်ရင်ဘယ်လောက်ဖြစ်မလဲ693ဟမ်အဲ့ဒါလို့ဘုန်းကြီးတို့တွေ့ကြည့်လို့ရပါတယ်အစ္စံဝါဒကတော့မိုဟာမက်ကိုဖွာတာအဒီမနေ့ကဘုန်းကြီးတို့ပြောပြထားခဲ့တယ်မိုဟာမက်ကိုဖွာတာအဒီ981ခရစ်တော်ပွင့်ပြီးတဲ့နောက်981ကျမှဖွာတာဖြစ်ပါပြီးတော့ခရစ်တော်ရဲ့နောက်မှာ981နှစ်နောက်ကျပြီးတော့မှမိုဟာမက်ကဖွာလာတယ်ဗုဒ္ဓကခရစ်တော်ရဲ့ရှေ့မှာနှစ်ပေါင်းဘလောက်စောနေလဲ623နှစ်စောနေတယ်အဲ့ဒီခရစ်တော်ရဲ့ရှေ့623နဲ့ခရစ်တော်ရဲ့နောက်981အဲ့ဒီနှစ်ရပ်ကိုပေါင်းလိုက်ရင်1194ရပါတယ်ဘုရားမဲ့ဒီဗုဒ္ဓရဲ့နောက်မှာ1194နှစ်နောက်ကျပြီပေါ်တယ်လို့ဘုန်းကြီးတို့ဒီလိုပြောနိုင်ပါတယ်ကမ္ဘာဘာသာကြီး၄ခုမှာနောက်အကျဆုံးဘာသာသည်အစ္စလာမ်ဘာသာဖြစ်ကြောင်းအလယ်လောက်မှာပေါ်တဲ့ဘာသာကခရစ်ယာန်ဘာသာဖြစ်ကြောင်းအဲ့ဒီနှစ်ခုထက်ရှေ့ကျန်ပြီးတော့ပေါ်တဲ့ဘာသာကဗုဒ္ဓဘာသာဖြစ်ကြောင်းသက်ကြေရှာမရတီထောင်သူကိုရှာမရအောင်စောပြီးတော့ပေါ်တဲ့ဘာသာကဟိန္ဒူဘာသာဖြစ်ကြောင်းဘုရားတို့ပရိသတ်အားဒါစည်းစည်း၍တင်ပြခြင်းပါ။အိန္ဒိယကြီးရဲ့သမိုင်းကိုဘုရားတို့မြေကောင်းသားမြေကောင်းသမီးခမည်းများလေ့လာကြည့်လိုက်ရင်အိန္ဒုမြစ်ဆိုတာကိုတွေ့ရမယ်။အိန္ဒုမြစ်ဟောင်းကနေအိန္ဒိယယဉ်ကျေးမှုစတင်တယ်ဆိုတာဒီဘုရားတို့ပရိသတ်တွေ့ကြရမယ်။အိန္ဒုမြစ်ဟောင်းကအာရိယံလူမျိုးတွေအကြောင်းကိုသမိုင်းမှာရှားရင်တွေ့ကြမယ်။အာရိယံကနေအရိယာအာရိယံဆိုတဲ့ဥစ္စာဟာ ဘုန်းကြီးတို့ဗမာသံနဲ့ပြည်ပြည်သားသားပါဠိကိုအတန်ထွက်ရင်အရိယာဆိုတဲ့ပုဂ္ဂိုလ်အာရိယံဖြစ်ပါတယ်အဲ့ဒီအာရိယံကိုနောက်ကြတော့တပြည်တပြည်အတန်တွေပြောင်းလဲပြောင်းလဲဖလှယ်သွားတော့အာရိယံကနေပြီးတော့အေရှံဖြစ်သွားတဲ့လက္ခဏာရှိပါတယ်ဒီတော့အေရှာတိုက်ကြီးတဲ့လုံကလူမျိုးတွေဟာအာရိယန်လူမျိုးတွေရဲ့အဆက်အလွယ်ဖြစ်နိုင်တယ်လို့ဘုန်းကြီးတို့ဒီလိုတွေးခေါ်ပါတယ်အာရိယန်ကနေအာရိယန်ကနေပြီးတော့တဖြည်းဖြည်းအပန်စလုံးပြောင်းလဲပြီးတော့အေရှာဒီကနေ့အေရှာတိုက်ကြီးတစ်ခုလုံးကလူမျိုးတွေဟာအာရိယန်ဆက်နွယ်တွေဖြစ်နိုင်တယ်အရိယာဆိုတဲ့စလုံးပြီးလူမြတ်ဆိုတဲ့အဓိပ္ပာယ်ရတယ်မြတ်သောလူမျိုးတို့ရဲ့အဆက်အနွယ်ဟာအေရှာတိုက်သားတွေပဲလို့ဒီလိုဘုန်းကြီးတို့တွေးခေါ်ယူဆနိုင်ပါတယ်ဘုန်းကြီးတို့ဒီတိုင်းပဲယူဆပါဒီယူဆကိုမကြိုက်လို့ညင်းမယ်ဆိုရင်လည်းညင်းနိုင်ခွင့်ရှိပါတယ်ပယ်မယ်ဆိုလည်းပယ်နိုင်ခွင့်ရှိပါတယ်ဘုန်းကြီးတို့ကြိုက်တဲ့ယူဆကိုတော့ဒီလိုပဲတင်ပြပါရစေဟိန္ဒူဆိုတဲ့နေရာမှာဟိန္ဒူဆိုတဲ့နေရာမှာဟာရဲ့ဤရဲ့ပေါင်းထားမူရင်ဘုန်းကြီးတို့ခုနကပြောလိုက်တဲ့မြစ်ကလေးတစ်ခုဟာအိန္ဒူမြစ်အဲ့ဒီအိန္ဒူကိုဒီစလုံးကိုဆိုရင်းဆိုရင်းနဲ့ပါဇတ်တဲ့ဘယ်လိုလေးသံပောက်သွားတယ်လဲမသိဘူးအောက်ကဟာတလုံးရောက်ပြီးတော့အိန္ဒုကနေဟိန္ဒုဆိုဒီလိုဖြစ်သွားတာစလုံးနေဟာဒီလိုပဲဖလှယ်သွားတာပဲအိန္ဒုမှာဣသရရဲ့အောက်မှာဟာအက္ခရာတလုံးထည့်လိုက်ရင်ဟိန္ဒုလို့ဒီလိုလာဖြစ်တယ်ပြီးတော့ဟိန္ဒုဒီဘယ်ကလာတယ်လဲဆိုရင်အိန္ဒုကလာတာပဲအိန္ဒုဆိုတဲ့ပါဠိပါမပြန်ရင်လာကြည့်ဝန်ဆိုတဲ့အနေအထားပဲထွက်တယ်အိန္ဒုဆိုတာလာကြည့်ဝန်အိန္ဒုမြစ်ဆိုတာဘုန်းကြီးတို့မရောက်ဘူးဘယ်လိုမြစ်များပါလိမ့်မလဲဆိုတာတွေးကြည့်မိပါတယ်အိန္ဒုဆိုတာလာကြည့်ဝန်အိန္ဒုမြစ်ဆိုတာလာကြည့်ဝန်ကြီးကဲ့သို့ဝန်ဝိုင်းပြီးတော့ကိုယ်ကောက်နေတဲ့မြစ်များဖြစ်လေရောသလားသောမဟုတ်လက်ကြီးဝန်းရဲ့အယောင်ဒီအမြဲတမ်းအေးဓာတ်ကိုပြီးသလိုထိုအိန္ဒုမြစ်ကရည်ပြီးအစင်မပြအေးချမ်းတဲ့တံများရှိလေရော့သလားသောမဟုတ်အိန္ဒုနတ်သားလက်နတ်သားအစိုးရတဲ့မြစ်များဖြစ်လေရော့သလားလို့ဘုန်းကြီးတို့ဒီလိုစဉ်းစားမိပါတယ်အိန္ဒုဆိုတဲ့ပုဂ္ဂိုလ်ကတော့လက်ကြီးဝန်းလို့ဒီအဓိပ္ပာယ်ရပါတယ်လာကြီးဝန်းအတိဘေရတဲ့မြစ်ကမ်းမကလူမျိုးတွေရဲ့ဝါရဟာဟိန္ဒူဝါရပါပဲဟာတလုံးကိုရှေ့ကဖြည့်ဆွတ်ပြီးတော့ဆိုလိုက်တော့ဟိန္ဒူလို့ဒီလိုဖြစ်လာဟိန္ဒူဆိုတာဟာရဲ့ဣတရရဲ့ပေါင်းပြီးတော့ဟောဘက်ကဒုနဲ့တွဲဆက်တဲ့အခါကျတော့ဟိန္ဒူဟာကိုထည့်မဖဖင်းနဲ့ဣန္ဒရနဲ့ဟိုဘက်ကဒုနဲ့ဖရင်အိန္ဒုလို့ရပါတယ်ဟာဆိုတဲ့ပြီးတလုံးဒီဘက်ကထည့်လိုက်တော့ဟိန္ဒုလို့ဖြစ်ပါတယ်ပါဠိတရားသင်ထားတဲ့ပုဂ္ဂိုလ်များဆိုရင်ဒီပုစ္ဆပုပ္ပျအတိဘယ်ကိုခွန်ကြီးတို့ကုလို့ပြောပြရင်လွယ်လွယ်နဲ့နားလည်ကြပါလားဒီဟိန္ဒုဝါဒဆိုတာဘာလဲအိန္ဒုမြစ်ဟွန်းကလူမျိုးတွေရဲ့ဝါဒပဲလို့ဘုန်းကြီးတို့ဒါကိုဆုံးလို့ရင်းဖြစ်ပါဒီလိုသူတို့ရဲ့ဝါဒတဲ့မှာနည်းနည်းလေးဒီအကြောင်းတော့ဘုန်းကြီးတို့ပြောပါရစေသူတို့မှာဘာရှိသလဲလို့ဆိုလို့ရှိဒီစလုံးကိုဖတ်လို့ရပါတယ်ဘယ်နဲ့ဖတ်မလဲ Trimuni Adi Devata Trimuni အမြတ်သုံးပါ Adi Asa Devata Devata တော့ဘုန်းကြီးတို့ဘာသာပြန်မလို့ပဲသိကြတယ် Devata ဆိုတာဘာလဲ ตรีมุนีอาทิเทวดากะวันอุอสะอมัสซงဖြစ်သောนมินี3หยกเตกะวันอุอสะอมัสซงဖြစ်เตนมินี3หยกဘာလို့လဲဆိုလို့ရှိဗြဟ္မာဗိစ္ဏုရှိပါဘုန်းကြီးတို့ကတော့ဗြဟ္မာဗိသနုရှိဝလို့ဒီလိုပိရိသသာဆိုကြတယ်သူတို့မှာတော့ဗြဟ္မာဗိစ္ဏုရှိပါအဲ့ဒါသရီမုနိအာတိဒေဝတာကဗာဥအစအမြတ်ဖြစ်သောနတ်မင်းကြီး၃ယောက်အဲ့ဒါဟာသူတို့ရဲ့ triple gem ပဲသူတို့ရဲ့ယရဏ၃ပါးပဲဘုန်းကြီးတို့ဗုဒ္ဓဘာသာမှာဗုဒ္ဓဓမ္မသံဃာယရဏ၃ပါးဆိုပြီးတော့အမြတ်ထားသူတို့ကလည်းဒီ၃ပါးကိုယရဏ၃ပါးလို့ခေါ်ကြတယ်ဘယ်လိုကြောင့်ယရဏ၃ပါးသူတို့ခေါ်တယ်လဲဗြဟ္မာကိုသူတို့ကဖန်ဆင်းရှင်လို့မှတ်ပါတယ်ဒါတော့ဘုန်းကြီးထားပြီးတော့မရေးပဲနဲ့နားလည်ပါစေဗြဟ္မာကိုဖန်ဆင်းသူ creator ဘုန်းကြီးတို့မာလိမာကတော့အဲ့ဒီဗြဟ္မာကြီးကိုဣတ္တရဒီလိုလဲခေါ်တယ်ကတ္တာလို့လဲခေါ်တယ်နေမာတာလို့ဒီလိုလဲခေါ်ပါတယ်ဒီစလုံးလေးများတော့ဘုန်းကြီးရေးပါရစေ။ဟုတ်မှတ်သွားမှာစလို့။တရကတ္တနေမာတာဗြဟ္မာကိုအမျိုးမျိုးပြောကြတယ်။ဣတ္တရောကတ္တနေမာတာသစ္ထောသဇိတာဝတိပိတာဗုဒ္ဓပပယာနံသစ္ထောသဇိတာဘုန်းကြီးတို့ပါဠိတော်တွေမှာကိုစလုံးလေးအများကြီးရှိတယ်။ဒီသုံးလုံးမှတ်တာမနေ့ကပြောပြတဲ့ religion ပုံရဲ့အဓိပ္ပာယ်နဲ့စပ်ယူဖို့ဘုန်းကြီးတို့ဒါပြောနေတာပါ။ဣတ္တရာကတ္တာနေမာတာဣတ္တရာဆိုတာကလည်းအစိုးရတယ်ကတ္တာပြုလုပ်သူဣတ္တရာကအစိုးရဘူးကတ္တာပြုလုပ်သူနေမာတာဖန်ဆင်းသူတဲ့တခြားစလုံးတွေရဲ့အဓိပ္ပာယ်ထားပါတော့သစ္ထောသစိတာဝသီပိတာဗုဒ္ဓဗျာဏံဆိုတာတွေထားလိုက်ပါတော့ဣတ္တရကပါတဲ့ဆိုရကတ္တာပြုလုပ်သူနေမတာဖန်ဆင်းသူဗြဟ္မာကိုအိန္ဒုမြေဝန်းကလူတွေပဲလို့ယုံတယ်လေလောကကြီးကိုအစိုးရတယ်ဒီလောကကြီးကိုပြုလုပ်တယ်ဒီလောကကြီးကိုဖန်ဆင်းတယ်လို့သူတို့ဒီလိုယုံကြည်ကြပါတယ်အတ္တသင်္ခါရဩဃာသလောကမှန်သမျှအစိုးရတာဗြဟ္မာလောကကြီးကိုပြုလုပ်တာဗြဟ္မာလောကကြီးကိုဖန်ဆင်းတာဗြဟ္မာပြုလုပ်အစိုးရခြင်းဆိုတဲ့အဓိပ္ပာယ်ကိုဣတ္တရာပြုလုပ်သူဆိုတဲ့အဓိပ္ပာယ်ကိုကတ္တာဖန်ဆင်းသူဆိုတဲ့အဓိပ္ပာယ်ကိုနေမာတာဒါတွေကိုဘုန်းကြီးတို့ပရိသတ်အင်္ဂလိပ်စာလုံးဖလှယ်ကြည့်လိုက်ပေါ့ဣတ္တရာကိုမနေ့ကပြောထားတယ်ဣတ္တရာဆိုတဲ့ပုတ်ရဲ့အဓိပ္ပာယ်ကိုမနေ့ကပြောတဲ့အထက်မှာပါသွားတယ်ရှာကြီးဦးမင်းတင်မောင်ကရေးပြလိုက်ပါပြီ religion ဆိုတာဟာတဲ့ဘာလို့လဲBelief in supernatural ruling power. Supernatural ruling power. သဘာဝတရားတို့တဲ့လွန်ကဲပြီးတော့ကဘာကြီးကိုအုပ်စိုးတဲ့တကူကိုယုံကြည်တာဟာ religion. သဘာဝတရားတို့တဲ့လွန်ကဲပြီးတော့ကဘာကိုအုပ်စိုးတဲ့ဝါဒလွှမ်းမိုးတဲ့ဝါဒအဲ့ဒီဝါဒကိုမှတ်ရမယ်ခုနကစလုံးသုံးလုံးမှာရှေ့ဆုံးကစလုံးပါတယ်လေဣတ္တရနောက်ကဝါဒထည့်လိုက်ဣတ္တရဝါဒ ဟုတ်လားအဲ့ဒါမျိုးကိုယုံကြည်တာကို religion ခေါ်တာပဲကမ္ဘာကြီးကိုလွှမ်းမိုးအုပ်စုတဲ့ဆိုတဲ့တကုရှင်ကိုယုံကြည်တာမျိုးကို religion ခေါ်တာကတ္တာပြုတ်လုတယ်ကတ္တာနဲ့နေမာတာအတိဘယ်မထူးလာပါဘူးပြုတ်လုသူနဲ့ဖန်ဆင်းသူကိုအတိဘယ်ထတ်တူယူပြီးတော့အဲ့ဒါအင်္ဂလိပ်စလုံးပြောကြည့်ရင်သူဟာ creator ဖြစ်လာတယ်ဒီတော့အိန္ဒုမြေဝန်းကလူတွေကမြန်မာကြီးကိုပဲနဲ့ယုံတယ်လေကဘာကြီးကိုလွှမ်းမိုးအုပ်စိုးသူကဘာကြီးကိုပြုတ်လုဖန်ဆင်းသူအဖြစ်နဲ့ယုံကြည်ကြတယ်တဲ့ကဘာကြီးရဲ့အစမြန်မာကဆိုတာအဲ့ဒါဟိန္ဒူလူမျိုးတွေရဲ့ဝါဒပဲအဲ့ဒါကို Brahminism လို့ဒီလိုခေါ်တာ Brahmana ဝါဒမြန်မာကြီးကမွေးလာတဲ့လူမျိုးဟာဗြဟ္မသန်းဆိုပြီးတော့အဲ့ဒီလူမျိုးကိုဗြဟ္မဏလူမျိုးဆိုပြီးတော့သူတို့ဒီလိုဆက်ပြီးတော့သွားကြတယ်ဗြဟ္မာကြီးကမွေးလာတဲ့လူမျိုးဗြဟ္မဏလူမျိုးဒီလိုခေါ်ကြတယ်ဒီတော့ဣတရာကတ္တနေမာတာဘုရားတို့ပြိဿအလုံးနာလဲကြပါပြီဗြဟ္မာကကဘာကြီးကိုဘာလုပ်လဲဆိုရတယ်တီထောင်ဖန်ဆင်းတယ်ကဘာကြီးကိုစတင်တီထောင်ဖန်ဆင်းတာဘယ်လိုလဲမြန်မာဖန်ဆင်းတဲ့ပုဂ္ဂိုလ်ကဖန်ဆင်းပြီးတော့အဲ့ဒီကဘာကြီးဘယ်သူစောင့်ရှောက်မလဲတဲ့စောင့်ရှောက်တဲ့ပုဂ္ဂိုလ်လိုသေးတယ် creator ကိုရပြီမင်းတိန်းလားလိုသေးတယ်စောင့်ရှောက်မဲ့ပုဂ္ဂိုလ်လိုသေးတယ်ဆိုတော့သူတို့ရှာကြတယ်ရှာကြတယ်အဲ့ဒီမှာဘယ်သူသွားတွေ့တယ်လဲဆိုတော့ဗစ္စနုခေါ်တဲ့နာမည်ကြီးသွားတွေ့တယ်ဗိရှင်ုနတ်ကြီးကကဘာကြီးကိုစောင့်ရှောက်တယ်တဲ့မြမကြီးတာဝန်ပေးလို့မြမကြီးကမင်းငါပန်းစင်းပြီးပြီမင်းစောင့်ရှောက်ပြီးတော့ဆိုတော့ဗိရှင်ုကကဘာကြီးကိုစောင့်ရှောက်တာတယ်သူကမင်းတင်းတာအာတခါပြည့်ကဘာလူသားတွေမြမကြီးရဲ့ကျင့်စဉ်တွေကိုမကျင့်ကြတော့ဘူးမြမကြီးကိုမယုံသေးကြတော့ဘူးကဘာပန်းစင်းတဲ့မြမကိုမယုံသေးကြတော့ဘူးမလေးစားကြတော့ဘူးကဘာဖန်ဆင်းတဲ့ဗြဟ္မာဖန်ဆင်းရှင်ခရီးတန်းကိုမယုံတော့ဘူးဆိုတဲ့တနေ့ကျကဘာကြီးပဲအခြေအနေဆိုင်ပျက်စီးမဲ့အခြေအနေရောက်တယ်။အဲ့တော့အလုံးလို့ပြက်မလားဆိုတော့မဟုတ်ဘူးတဲ့ဖြစ်တဲ့ပုံကိုတယောက်ရှာအောင်မယ်။ဖြစ်တဲ့ပုံကအောက်ဆုံးကနံပါတ်3ရှိပါ။အဲသူကအဖြစ်သမား destroyer သူကဖြစ်သူ။ဒီတော့ပြက်မှကြောက်တော့ရှိဝကိုးကွယ်ရသင်္သင်ဆောင်လျှောက်ဖို့လိုအပ်တဲ့အတွက်ကြောင့်ရှိဝအဲဗိရှင်ကိုကိုးကွယ်ရ။ဖန်ဆင်းဖို့ရန်အတွက်ကြတော့ဗြဟ္မာကိုကိုးကွယ်ရ။ဟုတ်တာမဟုတ်တာအကောင်းဆုံးဘုန်းကြီးတို့ဘာမှဝေဖန်အခြင်းမပြုပါဘူး။တဘာဝအတိုင်းသူတို့ရဲ့အဆိုတိုင်းဘုန်းကြီးတို့တင်ပြနေတာပါ။ဟိန္ဒူဝါဒရဲ့မူရင်းသဘောဟာအဲ့ဒါပဲ။ဘယ်ကစတဲ့လဲအိန္ဒုမြေဝန်းကစတယ်။အိန္ဒုမြေဝန်းကအိန္ဒုလူမျိုးလို့ဆိုရမှာဟာတလုံးရှိကအဘိုးထဲလို့ဟိန္ဒုလူမျိုးသူတို့တည်ထောင်တဲ့ဝါဒကိုဟိန္ဒူဝါဒပါလဲမေးရင်ဖန်ဆင်းသူကိုဗြမထားတယ်စောင့်ရှောက်သူကိုဗိရှင်လို့ထားတယ်ဖြစ်စည်းတဲ့ကဘာဖြစ်တဲ့ပုဂ္ဂိုလ်ကိုတော့ရှိဝထားလိုက်တယ်ဒီပုဂ္ဂိုလ်ကြီး၃ယောက်ကိုဘယ်လိုမှမကိုးကွယ်လို့တော့မဖြစ်ဘူးတဲ့အဲ့ဒါယရနာ၃ပါးဆိုပြီးတော့သူတို့ကိုးကွယ်ကြတာဒါကိုသရီမူနီအာတိဒေဝတာအင်ဒီဝါရဒလိုလာတယ်အဲ့ဒါဘသူစခဲ့တယ်လဲစားတဲ့လူရှာမရဘူးဒီဝါရဒီတိုင်းရှိနေတာကတော့အထင်ရှားပဲဘယ်တက္ကရိကစခဲ့တယ်လဲတက္ကရိရှာလို့မရဘူးဒီဝါရဒီကနေ့ရှိတာတော့အမှန်ပါပဲအဲ့ဒီဝါဒရဲ့နောက်မှာဘုန်းကြီးတို့အမြတ်ဗုဒ္ဓရဲ့ဝါဒပေါ်လာပါတယ်နောက်ပိုင်းပေါ်တဲ့ဝါဒတွေအသာကလေးထားခုအစောဆုံးပြည့်တဲ့ဟိန္ဒူဝါဒရဲ့သဘောကိုဘုန်းကြီးတို့ပရိသတ်ရကြပြီနော်နားလည်ကြပါပြီဒါတဲ့တိုးချက်စရာမလိုပဲနဲ့နားလည်ကြပါပြီအဲ့ဒီရှင်နန်းကဒီဗြဟ္မာဗိရှင်ရှိဝမပေါ်ခင်က ဘာဒီကိုယ်ွယ်ခဲ့တယ်လို့ဆိုပြီးတော့ဘုရားပရိသတ်စဉ်းစားရင်စဉ်းစား권ရှိတယ်နော်စဉ်းစားမယ်ဆိုရင်စဉ်းစား권ရှိပါတယ်စဉ်းစား권ရှိတော့မနေ့ကဘုန်းကြီးတို့ပြောထားတယ်ဘဟံဝေတရဏံယံတိပပတ္တာနိဝဏာနိသာအာရမရုခစေတယာနိမနုဿာဗယတိစိတာအဂိတတသုတ်တံမှာမြတ်ဗုဒ္ဓကအဂိတတပရောဟိတ်ကြီးအားမိန့်တော်မူသည့်စကားဖြစ်ပါတယ်။ဘဟံဝေသရဏံယံတိပပတ္တနိဝဏာနိသာအာရမရုခစေတယာနိမနုဿာဗယတိစိတာဟေးအန္တရေအမျိုးမျိုးတို့ဖြင့်ချင်းချောက်ခံကြရကုန်သောတတဝါများစွာတို့သည်ကိုးကွယ်ရာအမျိုးမျိုးရှာကြတယ်။ဓမ္မနေကပြောတဲ့စကားနဲ့ထက်တယ်။ဟေးအန္တရေအမျိုးမျိုးတို့ဖြင့်ချင်းချောက်ခံရသောတတဝါတို့သည်ပါပါလေကိုးကွယ်ရာအမျိုးမျိုးကိုရှာကြတယ်။ဘာတွေကိုးကွယ်တယ်လဲ?တော့တောင်းဘေဘေနေလနက်ခဥယင်ပြီးတော့စေတီစီရီအကြောင်းမလေးကရှင်းပြပြီးနော်စီရီအကြောင်းရှင်းပြပြီးပါဗုဒ္ဓမပေါ်ခင်ကစီရီဆိုတာဘာတွေပါလဲနက်ကွန်းနေနက်ကွန်းကိုနက်ကွန်းအတိုင်းကိုးကွယ်ခြင်းအသိဉာဏ်ကြီးကြီးတဲ့လူသားတွေလက်ခံခြင်းမှလက်ခံလိုက်မယ်။အဲ့ဒီတော့နတ်ကွန်းကိုဘယ်လိုလုပ်ရလဲ။ဇီရီလို့သမုတ်ပြီးတော့ကိုးကွယ်ကြစို့။ဒါဘာသာရေးနည်းနည်းရှင်းပြလာတဲ့အပိုင်း။ပြည်ပြည်ဒီတိုင်းရှိခိုးနေတော့ဉာဏ်ကြီးကြီးတဲ့လူကသိရှင်းမခိုးခြင်းဘူး။